မြန်မာနိုင်ငံတွင်အရေးပေါ်ကူညီလိုအပ်နေသူတွေအတွက်အသက်ဆွံ့ပြီးတော့ကူညီဆောင်ရှောက်ပေးကြတဲ့သူတွေကူညီဆောင်ရွက်ရေးနဲ့အသက်ပေးကြတဲ့သူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအားလုံးကိုလေးစားဂုဏ်ပြုတဲ့အကြောင်းဒီနေ့မှကြားရောက်တဲ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးရမနတန်ဘလာခရစ္စနန်ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်လိုအပ်နေတဲ့စာနာမှုဆိုင်ရာကူညီတွေပို့ပေးနိုင်အောင်လူမှုအတိုင်းဝိုင်းကိုထိလက်နေစေတဲ့အဆုံးမတက်နိုင်တဲ့အကြမ်းဖက်မှုတွေရပ်တန့်ကြဖို့ဒီနေ့မှတောင်းဆိုလိုတဲ့အကြောင်းစီညာချက်မှာဖော်ပြထားပါတယ်။ရက်သားတွေကိုဘယ်တော့မှပြစ်မှတ်မထားသင့်တယ်လို့နိုင်ငံတကာကထုတ်ပြန်ထားတဲ့ဥပဒေတွေနဲ့အညီမြန်မာနိုင်ငံကစာနာမှုဆိုင်ရာအကူအညီပေးနေသူတွေအနေနဲ့အနောက်ရှက်အကန့်အသတ်မရှိလုံခြုံခွင့်ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံတွင်အကူအညီလိုအပ်နေတဲ့လူမှုအတိုင်းဝိုင်းကိုကူညီထောက်ပံ့ရေးလှုပ်ဆောင်နေကြတဲ့ကွန်ရက်တွေနဲ့အတူရက်တည်ပြီးတော့ကုလသမဂ္ဂနိုင်ငံတကာ NGO အဖွဲ့ကြီးတွေနဲ့နိုင်ငံတကာချက်ချင်းတွေအဖွဲ့တို့ကဝိုင်းဝန်းကူညီပေးကြတဲ့အကြောင်းမြန်မာပြည်သူတွေနှိမ့်စင်ကြုံတွေ့ခံစားနေရတဲ့ဒုက္ခတွေရော့ကြရေးနှီးလန်းရှာပြီးတော့မင်းကြီးမတော်ကူညီပေးနေကြသူတွေကိုလေးစားဂုဏ်ပြုတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှုရဲ့ကြီးညာချက်မှာဖော်ပြထားတာပါမြန်မာပြည်သူတွေလိုအပ်နေတဲ့ကူညီပေးကိုနိုင်ငံတကာအတိုင်းအဝန်ကစည်စနာထက်သန်စွာနဲ့အခုလိုကာလမျိုးမှာကူညီပေးကြဖို့ဒီနေ့မှကြက်ရောက်တဲ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာတောင်းဆိုလိုတဲ့အကြောင်းကြီးညာချက်မှာဖော်ပြထားပါတယ်